American ပြည်အောင်စု Florida ပြည်နယ် Canadian Agatha စခန်းကနေလွှတ်တင်ခဲ့တဲ့ Crew Dragon Agatha ယာဉ်နဲ့အတူ Agatha ရဲ့ရောက်ရှိနေတဲ့ American Agatha ယာဉ်မှု Douglas Hurley နဲ့ Bob Beckham တို့ဟာနိုင်ငံတကာ Agatha စခန်းကိုရောက်ရှိသွားပါပြီ။ Washington DC ဒေသစံတော်ချိန်တနင်္ဂနွေနေ့ည10:00နာရီကျော်အချိန်နောက်မှာနိုင်ငံတကာ Agatha စခန်းကိုအောင်အောင်မြင်မြင်ရောက်ခဲ့တာပါ။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘန်ကန်နုဟာအရင်ကအမေရိကန်စစ်တပ်ကလေယာဉ်မှုတွေဖြစ်ပြီး2000ပြည့်နှစ်မှာအမေရိကန်အာကာသအေဂျင်စီ NASA မှစတင်ပြီးတော့တာဝန်ထမ်းဆောင်ခဲ့တာပါ SpaceX ဒုံးပျံယာဉ်ကိုစနေနေ့ကအောင်မြင်မြင်လွှတ်တင်နိုင်ခဲ့တာဟာပုဂ္ဂလိကကုမ္ပဏီလို့ဒုံးပျံနဲ့လွှတ်တင်တဲ့ပထမဆုံးအာကာသခီးစဉ်အဖြစ်သမိုင်းတွင်သွားခဲ့တယ်လို့ဆယ်စုနှစ်တခုနီးပါးအတွင်းအမေရိကန်မြေပေါ်ကနေအာကာသယာဉ်ပြန်လည်ပြည့်လွှတ်နိုင်တာလေးဖြစ်ပါတယ် SpaceX ကုမ္ပဏီကို California အခြေစိုက် billionaire တစ်ထည် Elon Musk ကတည်ထောင်ခဲ့တာပါအလောမတ်ဆာဒုံးပြဲအောင်အောင်မြင်မြင်ပြည့်လွတ်နိုင်လို့မဖော်ပြတတ်အောင်ဝမ်းသာပျော်ရှင်တယ်လို့ပြောပြီးတော့ဒါဟာအင်္ဂါဂျိုမှာလူရင်ကြီးမှုတည်ထောင်ဖို့ပထမခြေလှမ်းဖြစ်လိမ့်မယ်လို့လည်းပြောပါရယ်စနေနေ့က SpaceX ဒုံးပြဲလွှတ်တင်တဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ American သမ္မတ Donald Trump က NASA ကဝန်ထမ်းတွေကိုချီးကျူးစကားပြောကြားခဲ့တယ်လို့ American မြေပေါ်ကအာကာသယာဉ်ကိုပြန်လည်လွှတ်တင်နိုင်ခဲ့တဲ့ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောပါရယ်American မြေပေါ်ကနေအာကာသရဲကို American အာကာသယာဉ်မှုတွေ2012ခုနှစ်မှာနောက်ဆုံးစေလွှတ်ခဲ့တာဖြစ်ပါရဲ့ရှင်